မြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံကိုဒီကနေ့အင်္ဂါနေ့ပါပဲရောက်ရှိသွားပါတယ်ဒီခီးစဉ်ဟာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်တရားဝင်လူသိရှင်ကြားတွားရောက်တဲ့ပထမအဆုံးခီးစဉ်လည်းဖြစ်ပါတယ်ယူနန်ပြည်နယ်ကူမင်းမှာဗုဒ္ဓဟူးနေ့စတင်ပြုလုပ်မဲ့မက်ကောင်ရဝန်းထိပ်သီးအစီအဝေးကိုတက်ရောက်ဖို့တွားတာပါတရုတ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့မျှော်လင့်ရပါတယ်သုံးသပ်သူတွေကတော့ဒီခီးဟာတိတ်ပြီးထူးထူးခြားခြားရလဒ်တွေထွက်ပေါ်လာမှာမဟုတ်ပဲမြန်မာစစ်ကောင်စီရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်အနေနဲ့တိတ်လိုလိုလားလားမရှိပေမဲ့အသေးအမှတ်ပြုတဲ့အနေနဲ့ဖိတ်ကြားတာလို့သုံးသပ်သူတွေကဆိုကြပါတယ်။တရုတ်ရဲ့ဒီဖိတ်ကြားမှုဟာစစ်ကောင်ဆောင်ကိုအသေးအမှတ်ပြုတဲ့သဘောဖြစ်ပေမဲ့နိုင်ငံထိပ်တန်းကောင်ဆောင်တွေအပြန်အလှန်ဖိတ်ကြားတဲ့တန်တမာဆက်ဆံရေးမျိုးလောက်တော့အဆင်မပြေဘူးလို့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG ရဲ့တာဝန်ရှိသူတူဖြစ်တဲ့ Richard Hosey ကပြောဆိုပါတယ်။အာဏာသိမ်းစစ်ကောင်စီဟာအတိုက်ခံတွေရဲ့လက်နက်ကင်တွန်းလှန်မှုကိုခံရပြီးလာရှိုးလိုမျိုးကြီးတွေအပါအဝင်နေမြေအတော်များများလက်လွတ်ဆုံးရှုံးထားရပါတယ်။ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခီးစဉ်ဟာမြန်မာပြည်တွင်းသူရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ USIP အဖွဲ့ကြီးရဲ့သုတေသီ Jason Tower ကတော့ပြောဆိုပါတယ်။